အမေရိကန်ဆွေရကရန်မုံငွေထောက်ပံ့ထားတဲ့သတင်းဌာနတစ်ခုရဲ့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ရုံးခွဲကိုပိတ်ဖို့ပါကစ္စတန်ဆွေရကညွှန်ကြားထားတဲ့အပေါ်စိုးရိမ်နေကြောင်းအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြောလိုက်ပါတယ်။ရေဒီယိုမှာဆက်သတင်းဌာနရဲ့ထုတ်လွှင့်ချက်တွေဟာပါကစ္စတန်နိုင်ငံရဲ့အကျိုးစီးပွားကိုဆန့်ကျင်တဲ့ရန်ဖက်ထောက်လိုင်းအဖွဲ့တစ်ခုရဲ့လွှတ်ဆောင်ချက်တွေနဲ့အညီဖြစ်နေတယ်လို့ပါကစ္စတန်ထောက်လိုင်းအဖွဲ့ကဆွဆဲပြီးတဲ့နောက်အဲ့ဒီသတင်းဌာနရုံးကိုပြည်ထောင်စုဌာနကတာဝန်ရှိသူတွေကပေါက်ကြားနေကလာရောက်ပိတ်သွားကြတာဖြစ်ပါတယ်။အချိန်လေးကိုအမေရိကန်တာဝန်ရှိသူတွေအနီးကပ်စောင့်ကြည့်နေပြီးအမေရိကန်ပြည်တော်စုကကမ္ဘာတော်သတင်းမီဒီယာလွတ်လပ်ခွင့်ကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်ဆက်ရှိနေမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူက VOA ကိုပြောပါတယ်။ဒီပေးဖို့ညွှန်ကြားချက်ထွက်လာပြီးတဲ့နောက်မှာပဲဗီဒီယိုမှာဆက်ဌာနအကြီးအကဲအာမင်မာဒါခစ်ကသူတို့သတင်းဌာနဟာဘယ်ထောက်ခံရေးအဖွဲ့နဲ့မှမဆိုင်ဘူးသတင်းမီဒီယာခြေဝတ်တိုင်းခိုင်ခိုင်မာမာလုပ်နေတာဖြစ်တယ်လို့ဆိုပါတယ်။